မြန်မာနိုင်ငံမှာအရက်သားတွေနဲ့ကူညီထောက်ပံ့ပေးနေတဲ့လူသားတွေထပ်ပြီးတိုက်ခတ်မခံရအောင်ကုလနဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့မြန်မာနိုင်ငံတွင်းလူသားချင်းစာနာမှုဆိုင်ရာအဖွဲ့14ဘွဲ့ကတောင်းဆိုထားပါတယ်။အခုလိုကာလမှာလူသားချင်းကူညီဆောင်ရွက်ပေးနေသူတွေရဲ့မြေပြင်အနေအထားကဘယ်လိုရှိနေပါသလဲ။ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုမမျှသတင်းအောင်ကပြောပြပေးမှာပါ။
ပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကကယားပြည်နယ်ဖရူဆိုမှာ Save the Children အဖွဲ့ဝင်2ဦးနဲ့အရတား35ဦးထဲမှနေမိရှုတပ်ဖြတ်ခံရတဲ့အပေါ်မှာပြစ်တင်ရှုတ်ချကြောင်းနဲ့ဒီဖြစ်စဉ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်အာဆီယံအနေနဲ့ချက်ချင်းအရေးယူဆောင်ရွက်မှုတွေလုပ်ဖို့မြန်မာနိုင်ငံတွင်းလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်း14ဘွဲ့ကတောင်းဆိုထားပါတယ်February 1ရက်ဆင်ရနာတိမ်မှုနောက်ဆက်တွဲပြည်တွင်းပဋိပက္ခတွေအတွင်းမှာအကူအညီလူသူတွေပုံများလာပြီးတော့ဒီထဲမှာတိုက်ပွဲတွေကြားထွက်ပြေးတိမ်းရှောင်နေရသူတွေလည်းအများပြားပါဝင်လာပါတယ်။ရန်ကုန်မြို့မှာတော့ COVID ကပ်ရောဂါတတိယလှိုင်းပြင်းထန်ခဲ့တဲ့ကာလကလေးကစားဝတ်နေရေးမပြေလည်သူတွေများလာပြီးသူတို့ကိုတနိုင်တစ်ပိုင်းကူညီပေးနေသူတွေလည်းရှိပါတယ်။အစားအသောက်နဲ့စေဝါလိုအပ်ချက်တွေအရင်ကဆိုရင်တနေရာကနေတနေရာတဲသွားလို့အဆင်ပြေပေမဲ့အခုနောက်ပိုင်းမှာလမ်းတလျှောက်အစ်စ်စီများလာပြီးတော့မတင်ငါရင်ရဲစခန်းအထိခေါ်ယူစစ်ဆေးတာတွေရှိလာတယ်လို့လည်းပြောပါတယ်ဒါအပြင်ကိုထီလက်ရောက်ရိုက်နှက်ခံရတာတွေပါကြုံရတယ်လို့ကိုရိုင်းကြုံတွေ့ခဲ့ရတဲ့ပရာဟီတာကုညီဆောင်ရဲ့ပေးနေသူအမျိုးသမီးတူကပြောပါတယ
်စံနေမတဲပဲနဲ့မျိုးရေကနေပြီးတော့ပဲကျွန်တော်ပတ်စံနေပဲဝေတော့ဘူးနော်အစံစီစားတိန်ကို2000ခွဲစားဆိုလို့ရှိရင်ပတ်စံ2000ခွဲပဲပေးလိုက်တာပေါ့တိန်စားအဲ့လိုမျိုးပေးလိုက်တယ်စံတဲဘူးကကျွန်တော်အခွင့်အရေးထဲမှာခေါင်းဆောင်တယောက်ဖြစ်နေတယ်ဒီကနေတဲဘူးကြတော့မလွေတော့အရှိမတွေလည်းရိုက်ခံရတာဒီပိုင်းလည်းရှိတယ်ခံမဖို့ရပါရှိတယ်ဆိုတော့ဖမ်းလည်းမဖမ်းဘူးအချုပ်တဲလည်းမထည့်ဘူးလိုရင်ခေါ်လိုက်တယ်သူတို့ကဘာတင်းနေရလဲရတယ်အဲ့လိုမျိုးတင်းနေပါရတယ်ဆိုလို့ရှိရင်အလိုင်းအဲ့လိုမျိုးခေါ်ခေါ်ဆက်တယ်ဆက်ပြောလို့ရှိရင်ဘာမှမသိဘူးဖြစ်လဲကန့်တယ်ဘူးကလန်ပြောလဲရိုက်တယ်ဒီလိုပုံစံမျိုးတွေလုပ်တာပေါ့အခုလည်းကြည့်ရတော့
ရန်ကုန်မြို့ရင်းမှာဆိုရင်အခုလိုတားဆီးတာတွေပို့ပြီးတော့တင်းကျပ်လာတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေး PDF အဖွဲ့တွေရဲ့ပြစ်ခတ်မှုတွေရှိနေတဲ့နေမည်မတည်ငြိမ်တဲ့ဒေသတွေကပရဟိတအသင်းအဖွဲ့တွေအနေနဲ့လည်းအခုကာလမှာဒုက္ခရောက်နေသူတွေကိုအကူအညီပေးနိုင်မှုခက်ခဲလာပါတယ်။ကရင်ပြည်နယ်တွင်းကလူမှုကူညီအဖွဲ့တစ်ခုကတော့အကူအညီတောင်းလာသူတွေကို24နာရီပတ်လုံးအကူအညီပေးနိုင်မှုဆိုတာသူတို့ရဲ့လူညူရေးကြောင့်မဖြစ်နိုင်တဲ့အခါတွေလည်းရှိနေတယ်လို့ဆိုပါတယ်။
ကျွန်တော်တို့လူမှုရေးအသင်းလေးပြိုက်တာအသင်းလေးကြတော့ပုံရင်းလေးကြောင်းမယ်ဆိုကျွန်တော်တို့တစ်ခါဆောင်လိုက်မယ်ဆိုရင်အဆင်မပြေတဲ့အတွက်ကျွန်တော်တို့ကြားနေရမှာဟိုဘက်ကိုလည်းကျွန်တော်တို့ကဥကားသလိုဒီဘက်ကိုလည်းကျွန်တော်တို့ကူပါမယ်အဲလိုပုံစံပေါ်အမှားရအဲ့ဒါကြောင့်ကျွန်တော်တို့ကတော့အချိန်ကြီးအရရကိုတုံ့တက်ယူတော့အနေနဲ့မတည်ငြိမ်ရအားမျိုးဆိုကျွန်တော်တို့အနေနဲ့ဘယ်လိုမျိုးပုံစံအနေနဲ့ညီရမလဲအဲကျန်တို့အပိုင်းလေးရှိတယ်ကျွန်တော်ဒီဘက်ဆိုအပိုင်းလေးရှိတယ်ဆိုတော့ကျွန်တော်တို့ကနောက်ဖက်လို့အဆင်ပြေပြေနဲ့ကျွန်တော်တို့ကသတင်းပို့စနစ်နဲ့သွားရတော့ပေါ့အမှားရကျလို့အကလောအဆင်သွားလို့အဆင်မပြေပါဘူးဆိုကျွန်တော်တို့ကတော့နားရတော့ပေါ့မိစဉ်ကြီးကားရတော့ဗျအရက်စကားနဲ့ပြောရမယ်ဆိုရင်တော့
ပုဂိုးတိုင်းမှာတော့အေးပေါ်လူနာတင်လာတဲ့ကဲဆယ်ကြီးကားတွေကိုလိုက်စင်မရှိလို့တားဆီးစစ်ဆေးရတွေကြောင့်ကဲဆယ်ကြီးလမ်းကြောင်းမှာအခက်အခဲတွေရှိတယ်လို့ပြောပါတယ
်ဟိုကျွန်တော်တို့ပရိုက်ကတင်နေရတဲ့အမရဲ့ဟိုဒီလူရှင်တွေကလူတန်းသားလို့တာကျွန်တော်တို့ကလည်းဟိုလောက်ကဲလို့ရတာလေဒီအေးပေါ်လူနာတင်သားတွေပါရဆိုတာလေကျွန်တော်တို့မှာလိုက်စင်ကားတွေကမရှိဘူးလဲတာပေါ့အဲဒီကနေ့မရှိတော့လည်းကားတစ်စီးကိုကျတော့လူဦးကျတော့အလူရှင်တွေဘက်ကလည်းမလို့ရဘူးဒီအဲ့တော့ဒီလိုင်စင်မရနေတဲ့ဘက်တုံးပြီးတော့ကျွန်တော်တို့တွားနေရတယ်တွားနေရပေါ့ကတို့ကအဲ့လိုစားစီးစစ်ဆေးမှုတွေလုပ်ရတဲ့ပုံမှာကျတော့အများကြီးအခက်အခဲဖြစ်သွားတာပေါ့ကျွန်တော်တို့ကအခက်အခဲမဟုတ်ဘူးကျွန်တော်ပြည်သူလူထုတော့ပါအခက်အခဲဖြစ်သွားတယ
်အာနာတင်ထားတဲ့ကာလအတွင်းအများကျူးဆောင်ရွက်ပေးနေတဲ့ပရဟိတာဆောင်ရွက်ပေးနေသူတွေရဲ့မြေပြင်အခက်အခဲတွေဖြစ်ပါတယ်ပရဟိတာကူညီဆောင်ရွက်ပေးနေသူတွေကတော့သူတို့ရဲ့လူသားချင်းစာနာခြောက်ထားတဲ့လုပ်ငန်းတွေကိုအခက်အခဲအတားအဆီးမရှိအရင်လိုဆောင်ရွက်ပေးနိုင်ဖို့မျှော်လင့်နေကြပါတယ်ရှင်